ောတာရှင်များရှင်လန်းချမ်းမြေကြပါလားခင်ဗျာကျွန်တော်တို့ RFA တင်းနှုတ်လေးစကွိုင်းကိုစတင်ပါတော့မယ်ဒီပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ပေးခွင့်ပြုပါခင်ဗျာပထမတူကတော့မင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရောက်ရှိနေတဲ့ဒေါ်စောမြရာဇာလင်းပါအတူကတော့ရခိုင်မြို့သမီးအစည်းရုံးရဲ့ဥက္ကဋ္ဌဖြစ်ပါတယ်ခင်ဗျာဒေါ်စောမြရာဇာလင်းရေကျမ်းပါပါလားခင်ဗျာ
ဟုတ်ကဲ့ရှင်ကျမကျမ်းပါပါတယ
်ဟုတ်ကဲ့နောက်တူကတော့မန္တလေးမြို့ကွယ်လွန်သူမြို့ချစ်စာဆိုလူထုတော်အမရဲ့ပါဆိုင်ဆရာဦးညီဘူးလေးဖြစ်ပါတယ်ဦးညီဘူးလေးရေနေကောင်းရလားခင်ဗျာ
နေကောင်းပါတယ်ခင်ဗျာ
နောက်တူကတော့အခုလက်ရှိကနေဒါနိုင်ငံမှာရောက်ရှိနေတဲ့ဦးညွန့်လာပါသူကတော့88အရေးခင်းကာလကဟင်္သရမှာတပိတ်ခေါင်းဆောင်တူဖြစ်ပါတယ်ခင်ဗျာဦးညွန့်လာရေကျမ်းပါပါလားခင်ဗျာ
အာပေးပို့တဲ့မြေတားကြောင့်ကျမ်းပါပါလေဗျာ
ဟုတ်ကဲ့ကျွန်တော်တို့နောက်တူကတော့လက်ရှိထိုင်းနိုင်ငံကိုရောက်ရှိနေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်ကများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကိုမင်းနိုင်ပါကိုမင်းနိုင်နေကောင်းရလားခင်ဗျာ
နေကောင်းပါနဲ့ခင်ဗျာ
ဒီညစကဝိုင်းမှာပါဝင်မဲ့နောက်ဆုံးတူကတော့ဒီအောင်နိုင်ငံယူနန်ပြည်နယ်ခုံးမင်းမြို့မှာလက်ရှိနေထိုင်နေတဲ့ဒေါက်တာလှကျော်စောပါဗမာပြည်ကွန်မြူနတီပါတီရဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပြီးရဲဘော်၃ကြိမ်ဝင်ဗိုလ်ချုပ်ကျော်စောရဲ့သမီးဖြစ်ပါတယ်ခင်ဗျာဒေါက်တာလှကျော်စောရဲ့နေကောင်းပါရလားခင်ဗျာ
ဟုတ်ကဲ့ကောင်းပါတယ်ရှင
်တော်ရရှိမြခင်ဗျာဒီအပတ်ဟာ1988ပြည်သူ့အရေးတော်ပုံနှစ်ပတ်လည်ကာလဖြစ်ပါတယ်အဲဒါကြောင့်ကျွန်တော်တို့တနင်္ဂနွေစကွိုင်းမှာ88အရေးတော်ပုံကာလအတွေ့အကြုံတွေနဲ့ရှုမြင်သုံးသပ်ချက်တွေကိုတင်ပြမှာဖြစ်ပါတယ်ရခိုင်မျိုးသမီးအစည်းအရုံးဥက္ကဋ္ဌဒေါ်စောမြရာသာလင်းကစပြီးတော့ရှင်းလင်းလုံးအတွေ့အကြုံတွေကိုပြောပြပါလားခင်ဗျာ
1988မှာကိုဘုံမော်ကြာဆုံးပြီးတော့ကျောင်းသားရေးကိရင်ဖြစ်ပေါ်လာတဲ့ကဓမ္မရောဂါရခိုင်ပြည်ကင်းမှာဒီမိုကရေစီလှုပ်ရှားမှုကိုစတင်ပေါ်ရတဲ့ကြိုးစားခဲ့ပါတယ်ဒါပေမဲ့လို့ဩဂတ်လ10ရက်နေ့မှာဓမ္မရောဂါမစတင်နိုင်ခဲ့ပါဘူးအပြစ်လဲဆိုလို့ရှိရင်ဒီရန်ကုန်နဲ့အဆက်အသွယ်လောက်ရတာကရခိုင်မှာတော်တော်ခက်ခဲလို့ပါစတင်စီယူနဲ့ကာလတွေမှာလည်းအမှန်တမ်းခက်ခဲရေးကြုံရပါတယ်ဒါပေမဲ့ဩဂတ်လ9ရက်နေ့ကိုရောက်လာတဲ့အချိန်မှာဓမ္မရောဂါတော့စတင်အောင်လို့စတင်ပြုံးမှာပဲဆိုပြီးတော့ကိုတဇူဒီတဇူပဲဒီမှာတော့ဒါစကားရတာဘသူတွေကောင်းဆောင်မယ်ဘသူတွေရဲ့နောက်မှာဘသူတွေလိုက်မှာစပြချင်းကျမတို့အစီအစဉ်မရှိဘူးဆောတော့ကျမတို့တွေကလည်းသင်းမိုးစိတ်ကနေပြီးတော့မင်းပါကြီးလမ်းမှာအကင်ပဲကျမတို့အုပ်စုကရှီတဲ့ဖို့အတွက်လုပ်နေတဲ့အရှင်မှာပဲအထက်ကသင်းနဲ့အထက်ကလေးကအကြောင်းသူကြောင်းသားလေးတွေကအလန်နဲ့တပီလူနဲ့ဖိတ်ရင်လမ်းဘက်ကနေပြီးတော့ရှီတဲ့လာကြတဲ့အချိန်မှာကျမတို့နဲ့ဆုံတယ်အဲ့လိုနဲ့ကျမတို့ကိုသူတို့ရဲ့ရှစ်မှာရှေ့ရနေပြီးတော့ရက်ပါဆိုတော့ကျောကြတဲ့အချိန်မှာကျမလည်းအာကျွမ်းမှန်တဲ့နဲ့မိမကြီးနာအတိုင်းမှာကျမတို့တွေရဲ့ရတဲ့ရထိုက်တဲ့အခွင့်အရေးတွေတဲ့ရှိတဲ့ပြုတော့သွားကြတဲ့အချိန်မှာရေကျော်သူကျောင်းပတ်ဝန်းကျင်ကိုလည်းရောက်တော့လူအုပ်တဲ့ဘလို့များလာလဲကျမလည်းသိချာဒီကောက်ကများလာမယ်ဆိုတာလည်းကျမမထင်ခဲ့ဘူးဒီလိုနဲ့ရှောင်းရင်းရှောင်းရင်းနဲ့ကျမတို့ကိုလေးပတ်ဝန်းကျင်နဲ့ရောက်တော့အမတန်မှလူတွေကစီလာတယ်ကျေယုံပတ်ဝန်းကျင်ထဲမှာဆိုလို့ရှိရင်လူတွေပြင်းနေလာတယ်ဒီလိုနဲ့ကျမတို့ဟာစစ်တွေမှာဝင်းကပါတွင်းမြင့်ကြီးကိုရောက်တဲ့အချိန်မှာလူတွေကအင်မတန်မှအမခံကြီးဖြစ်သွားပါတယ်အဲ့လိုနဲ့ဒီမိုကရေစီရဲ့တရားဥပဒေကိုဝင်းကပါကြောက်ကြိုင်ပေါ်ကနေပြီးတော့ကျမအနေနဲ့တရားဥပဒေကိုဟောပေးရပါတယ်ကျမတို့ပထမနေ့ကိုပြီးတော့ဒုတိယနေ့ကိုရောက်လာတဲ့အချိန်မှာကျမတို့ကလည်းသုံးတာအတိုင်းပဲဆင်းရဲရေးပတ်ဝန်းကျင်လောက်မှာရှိတတ်တယ်ဆိုပြီးတော့လူတွေကစီယုံရတယ်ဒါနဲ့အထက်ကဲတွေရှိနေတော့ဆင်းရဲရေးပတ်ဝန်းကျင်လောက်မှာကျမတို့အုပ်စုတွေကဟိုတစုတီတစုနဲ့ဝန်းကျင်ဘက်ကိုရှိတတ်တဲ့အချိန်မှာခလာရ20ဆက်ကလာကြတဲ့ခလာရေးအုပ်စုတွေနဲ့ကျမတို့ဒီမိုကရေစီအုပ်စုတွေခရီးကြီးရင်ပြင်ပေါ်မှာပဲထိုက်တဲ့ထိုးကြတာတော့လေအဲ့တော့တိုးကြတဲ့အချိန်မှာသူတို့တွေကလည်းတပ်ပုံရိုက်တယ်သူတို့တွေကလည်းမလျှော့ဘူးဒီဘက်ကလည်းမလျှော့ဘဲနဲ့ရိုက်ပွဲထိုက်ပွဲဖြစ်ကြရင်းနဲ့သုံးရပွင့်ရှင်ပြီးဆုံးပါတယ်ခလုံးရဲ့တက်ကနောက်တရားစာရှိဖို့အစီအစဉ်တဲ့ပုံပေါ်တရားကတော့လူချင်ရနဲ့ယူသွားပြီးတော့နောက်ဆုံးမှာတော့ဒီလေးဆုံးတယ်ဆိုပြီးတော့ကျမတို့တင်ရပါတယ်အဲ့လိုနဲ့ကျမတို့ရခိုင်ပြည်မှာဒီမိုကရေစီတိုက်ပွဲကိုကျမတို့စကြရပါတယ်ရခိုင်ပြည်တစ်ခုလုံးမှာပပတ်စီညာအောင်ဖြစ်ဖြစ်လာခဲ့ပြီးတော့နောက်ဆုံးမှာတော့မြို့သိမ်းတိုက်ပွဲတွေ 3A တိုက်ပွဲတွေကိုကျမတို့ကအောင်မြင်နိုင်တဲ့အချင်းကိုရောက်လာခဲ့ပါတယ
်ဆရာဦးညီမူလေးခင်ဗျာ1988ကမန္တလေးမြင်ကွင်းလေးကျွန်တော်တို့ကြားပြစီုံခင်ဗျာ
မန္တလေးမြင်ကွင်းနဲ့အဲ့မှာသခိုင်းကအခြေခံစပြောမယ်သခိုင်းမှာဖြစ်တာခက်တာတွေဖြစ်တယ်သခိုင်းကတိုင်ရန်ရတဲ့လူတွေမန္တလေးစိတ်ဝင်စိတ်ဓာတ်တွေကျွန်တော်တို့စမြင်ကြရတယ်အဲကျွန်တော်88လို့ဆိုလို့ရှိရင်တတိယနေရာတော့အဲ့ချင်းကပတင်းစားတွေအတိအကျထွက်ကြတာနောက်ပြီးတော့တပိတ်စခန်းနေရာနေပြီးတော့ပြန်တန်းတွေထုတ်ကြတာရေးပုံစားပုံတွေကွဲပြားပြီးနဲ့ဥတီတာတော့ စစ်ဆိုးရပြုတ်ကြရေးပါပဲသတင်းစာတွေထုတ်ကြတဲ့ဓမ္မရေးတော်ပုံဆိုတဲ့သတင်းစာစတယ်သူသတင်းစာကြောင်းလို့ကောင်းတယ်အဲ့တော့သတင်းစာဆိုတာစာ90နဲ့ကစံနဲ့ထုတ်ကြတဲ့သတင်းစာပါနောက်ကျတော့84လို့ဆိုတဲ့သတင်းစာပေါ်တယ်အဲ့ဒါကစာရေးဆရာတွေကြပြဆရာတွေအမှုပညာတွေအများကြီးပါတဲ့သတင်းစာပါဆောင်ရေးတော်တော်ကြောင်းကောင်းပါတယ်စာရေးဆရာတွေသတင်းစာအဲ့တပြားချလေးသူတို့ဦးစားပေးပြီးတော့သတင်းစာဆိုစတဲ့ဖြစ်နေတဲ့ပြီးတော့ဖြန့်ခဲ့တာပါငယ်လေးအထိရောက်တဲ့သတင်းစာပါနောက်ပြီးတော့မန္တလေးမှာသပိတ်ခန်းတွေပေါ်တယ်စစ်ကြောင်းနဲ့လည်းစစ်ကြောင်းတွေပေါ်တယ်ဂလုံးကြီးစစ်ကြောင်းအောင်ဆန်းကျဲကျင်းကြီးစစ်ကြောင်းစသဖြင့်လည်းလေးပင်လေးရမှာသပိတ်ခန်းတွေရှိတယ်ရှေ့နေတယ်လည်းသပိတ်ခန်းရှိတယ်ဆရာဝန်တွေလည်းရှိတယ်ဂျိုးဟူရန်တွေပါလည်းရှိတယ်သမခါတွေဖွဲ့ကြတယ်ပြန်ပြောင်းသွေးပြီးတော့ရှိလို့ရှိရင်အားရကြလည်းကောင်းပါတယ်စက်သိန်းထကြလည်းကောင်းပါတယ်ကျွန်တော်တို့အမေတို့ပါဝင်စက်တို့ကျောင်းသူကျောင်းသားဟောင်းတွေမျိုးတွေပြည့်ပြီးဆန္ဒပြတာလည်းမျိုးလုံးတွေမှာမြင်ပါတယ်ဟိုကြီးဦးမလူကြီး90တန်းနေ80တန်းနေစက်တန်းတက်လေကြတာတက်ကတော့ပြမရှိပါဟောပြောဖို့တွေလှုပ်တာဆရာတော်တန်ခါတော်တွေတက်ဟောတယ်ဆရာဦးကြီးအောင်ဦးကိုလေးတို့ဟောကြတယ်ဟောပြောကောင်းရင်ကောင်းတယ်ပြိတဲ့ဩဘာတွေရတယ်လူတွေကတိတ်ငိုချတက်ကြွတာပဲနောက်တစ်ခါစစ်တန်ခတ်တန်နေနဲ့အဆုံးသတ်ပြီးကာဖျူတွေထုတ်တဲ့ခါလေမြို့ကြီးကစိတ်စိတ်ပြီးအလုံးခြောက်ချကြကောင်းတယ်အဲ့ဒီအချိန်မှာဖမ်းလာစီရတွေလည်းရှိနေပြီးတပိစကန်တွေလည်းဖြိုးကွဲနေပြီးကျွန်တော်တို့စစ်နေရင်တစ်ခုလိုခံစားရတယ်အဲ့ဒီညတွေဟာအလုံးကြောက်စရာထိတ်လန့်စရာကောင်းတယ်စစ်တပ်ကကားတွေမလာနိုင်အောင်လမ်းမှာစစ်တပ်နေစိတ်ပြီးဖိတ်ထားတော့အနားမှာရှိတဲ့လူတွေကောင်းတဲ့တိုက်ပြီးရှုရတာမျိုးတွေလမ်းရှင်းပေးတာတွေအကုန်လုံးပြန်မြင်လို့နဲ့နေအောင်လေဗျာ
ကိုမင်းနိုင်ကိုမင်းနိုင်အဲ့တော့ရန်ကုန်မှာဆိုတော့ပြောပါအောင်များရန်ကုန်ကအတွေ့အကြုံလေးတွေ
အေးရှေ့ရစ်လာမတိုင်ပြီပေါ့နော်ဒီကိုဖုံးမောင်ကရေးရှင်းဖြစ်တဲ့ချိန်15ရက်နေ့ကစပြောအမှကြောင်းလင်းရေးရှင်းနောက်ဇွန်လထဲမှာကိုဖုံးမောင်လာလေပေါ့လုတ်တဲ့အရေးချိန်မှာကျွန်တော်ပါဝင်ခဲ့ပါတယ်အမှကြောင်းသားလူငယ်တယောက်နေနဲ့အဲ့လှုပ်ရှားမှုမှာဒီရှေ့ရစ်လာမှာကြာတော့ကျွန်တော်ကအဲ့တော့နိုင်မြို့နယ်မှာရှိတဲ့ခါကြာတော့ဒီနိုင်မြို့နယ်မှာရှိတဲ့အစ်စက်ရုပ်လုံမားတွေပေါ့အဲ့ုံလုံးမောင်းပေါ့ခင်ဗျာကျွန်တော်ပြီးတွေ့ပြီးတော့အညနေတဲ့မှာကျွန်တော်ဒီရှေ့ရှေ့လာရေးခင်းမှာကျွန်တော်စာယူပေါင်းနေပါတယ်။အဲ့ဒီကဆိုလို့ရှိရင်အဲ့ဒီစက်ရုံကြီးဆိုလို့ရှိရင်လည်းအဲ့တော့ကမှအိုးဆွဲတာတို့အပါဝင်ပေါ့စက်ရုံလုံးမားတွေအကုန်လုံးထွက်လာကြ။ဒါမှမဟုတ်ရှေ့အဲ့တော့ကတော့ကျွန်တော်ဒီတန်ညွန့်နယ်ကသူကမရန်ကုန်နယ်ကမာရွင်နယ်ဆက်နေတဲ့အခါကျတော့အဲ့နေရာတွေမှာတော့စစ်တပ်ခတ်တာတွေရှိပါတယ်။အဲ့ရှေ့ရကကိုရက်ပေါ့ပေါ့။သူတို့ကတော့ကိုရက်နေရာဆောက်တော့မှစစ်ခတ်တာတွေပြင်းများရှိပါတယ်ခင်ဗျ။
ကနေဒါနိုင်ငံကိုရောက်နေတဲ့ဦးညလာရဲ့ဦးညလာတို့အဲ့တော့ဟင်းသက်တာမှာတွေ့ကြုံလေးတွေပြောပါအောင်ခင်ဗျ။အ
ာဟုတ်ကဲ့ဗျာ။ရေလေးလုံးပေါ်ပေါက်လာတဲ့ကိစ္စကဟိုသမယိုးကြပေါ်ပေါက်လာတာမဟုတ်ဘူးခင်ဗျ။နောက်ဆက်နေဗိုလ်ဒီဝဲအာနာသိမ့်ပြီးရပါတော့7 July ရေခဲပါညာရေခဲပေါင်းကြောင်များစွာရဲ့နော်အဲ့ဒီပုံမှာပြည်သူလူထုရဲ့ခံစားမှုတွေပေါက်ကွဲမှုတွေကနေမှရေလေးလုံးကြီးဖြစ်ပေါ်လာတာဖြစ်တယ်။အဲ့တော့ကျွန်တော်မျိုးမှာဆိုရင်ရေလေးလုံးကိုစားတဲ့ကြည့်ရဲ့ကျလာကျက်ဆက်ရှင်နေပါပဲကျောင်းသားလေးတွေနဲ့ဆက်ကန်းကနေစပြီးတော့နာမောထွက်ပြောစီရန်လဲလဲပြီးတော့ဘာလို့နေလဲချစ်တက်နေတဲ့ဘသူအတွက်လဲပြည်သူအတွက်ပဲဘာစိတ်ကြလဲတမလီစိတ်ကြအင်းပေါ်ပြဘာသာလာအစိုးရရဲ့စိတ်ကြောက်နဲ့လုံးလုံးပြည်သူတွေပေါ်မှာပြည်စည်းနှိမ့်သက်တာတွေကိုစံစားနိုင်လို့ပောက်ကွဲလာတဲ့ဒီတနေ့ဖြစ်ပါတယ်ဒီပောက်ကွဲမှုကနေစပြီးတော့ကျွန်တော်တို့ဘန်ဂါတွေပါလာတယ်ကီလာရှင်တွေပါလာတယ်ဝန်ထမ်းပေါင်းစုံကပါလာတယ်ဆလနဲ့ဆယ်ရက်တိကျွန်တော်တို့တရားဝေးလှုပ်ရှားမှုတွေနဲ့အစိုးရ30အထိပြုတ်ကျသွားနိုင်တဲ့အထိကျွန်တော်တို့တနိုင်ငံလုံးအတိုက်အတာနဲ့ပူးပေါင်းပါဝင်ပြီးတော့ဆောင်ရွက်လာနိုင်တဲ့အဆင့်တွေနေပေါင်းစုံမြို့နယ်ပေါင်းစုံတွေကိုလိုက်လိုက်တရားဟောเนาะအဲဒီဒီမိုကရေစီရဲ့အခွင့်အရေးတွေရပိုင်권နေမိမိတို့ရဲ့အခွင့်အရေးတွေကိုအဲ့တရားဟောတဲ့နေရာမှာလည်းအဓိကအားဖြင့်ကျွန်တော်တို့သံဃာတော်အရှင်မြတ်များကလည်းပါဝင်ပြီးတော့အပင်မခံပြီးတော့ဆုံးငတ်ခံပြီးတော့ဟောကြားရတာတွေရှိပါတယ်အဲ့တော့ကျွန်တော်ကဘာဖြစ်လာလဲဆိုတော့အဲ့ဒီကျွန်တော်တို့မြို့မှာဆိုလို့ရှိရင်ဒီလိုလောက်ကန်ဆောင်ရွက်နေစစ်တပ်ကလည်းပါဝင်ပူးပေါင်းလာတာတွေ့ရတယ်တနည်းအားဖြင့်စစ်တပ်ကဘာပဲဖြစ်ဖြစ်ကျွန်တော်တို့ကလည်းစစ်တပ်ကိုစီးယုံတဲ့အခါမှာစစ်တပ်ကလည်းကျွန်တော်နဲ့တပေါင်းနဲ့တပါတည်းပဲဖြစ်နေတဲ့သဘောရှိတယ်။အဲဒီမှာတည်းကခုနကျွန်တော်တို့တမကတွေအမျိုးမျိုးပေါ့ဗျာအင်ရှင်မတွေရဲ့အမျိုးသမီးတွေရဲ့တမကတွေဟုတ်တယ်မလားမတီလာရင်တမကနော်ခေါင်းရပြထုတ်သေးသေးရမကြံအဲဒီလိုကူပေါင်းပါဝင်ဆောင်ရွက်မှုတွေကနေပြီးတော့ဒီအစိုးရအဆက်ဆက်ကိုပြုတ်ချနိုင်တဲ့အဆင့်တည်ရောက်လာဒီလိုကျွန်တော်လောက်ကိုင်ဆောင်ရွက်နေကျွန်တော်တို့မြို့ကစက်ကျနေတော့မဟုတ်ကြ18ရက်နေ့မှာပဲစစ်တပ်ကကျွန်တော်တို့ကိုသပိတ်ကမ်းကိုဝင်ကြည့်ရဲကျွန်တော်တို့သပိတ်ကမ်းနဲ့သပိတ်ကောင်းဆောင်ကိုပြစ်ခတ်တဲ့အဆင့်အထိဖြစ်ပါလေကျွန်တော်တို့သပိတ်ကောင်းဆောင်ဒေါက်တာမန်းမြင့်ဆိုင်အင်ကိုဆိုလို့ရှိရင်လေအဲ့၁၈ရက်နေ့ညမှာ9နာရီလောက်မှာစစ်တပ်ကဝင်ကြည့်ပြီးတော့ပြစ်ခတ်တဲ့အတွက်က ကျွန်တော်အားလုံးကအဲ့ဒီကျွန်တော်တို့နေရာစကားနေရာဆောက်ပါပြီးကျွန်တော်တို့ဆက်ပြေးရပါတယ်ကျွန်တော်တို့တွေပြည်သူတွေကပဲအကာအကွယ်ပေးပြီးတော့ကျွန်တော်တို့ကိုလွတ်မြောက်အောင်ကာကွယ်ခဲ့ရပါတယ်အဲ့ဒါကျွန်တော်တို့ရဲ့အတွေ့အကြုံအဲ့ဒီနောက်မှာတော့ကျွန်တော်တို့ကအကျင့်ရဖြစ်တဲ့မိသားရနိုင်ငံတွေကိုဆက်ပြေးတိတ်ဆောင်ပြီးတော့အခုစိတ်ကြီးတော်လန်ရေးကိုဆက်လုပ်နေရတာဖြစ်ပါတယ်
โอเคอุ่นละเจตุเบดร.ลาจ่อซอခင်ဗျ88အရေးခင်ဖြစ်စဉ်ကာလကတော့ဒေါက်တာတို့ကတော့မြန်မာပြည်မြောက်ပိုင်းမှာမှော်လားခင်ဗျ
84လုံးကာလတုန်းကတော့ကျမတို့ကမြို့ပေါ်အတွေ့အကြုံဘာမှမရှိပါဘူးဘာဖြစ်လဲဆိုတော့ကျမတို့ကတော်တဲ့မှာဖြစ်တာအောင်ပါတီရဲ့ဌာနချုပ်ဖြစ်တဲ့ကျမတို့ပန်းဆောင်ကကျမတို့ရောက်နေပါလေအဲ့တော့မြို့ပေါ်မှာအဲ့လိုလှုပ်ရှားမှုတွေစဖြစ်လာပြီဆိုတော့ကျမတို့ကလည်းအားလုံးကမြို့ပေါ်ရဲ့တိုက်ပွဲတွေကိုပေါင်းဆက်ဖို့အတွက်စီရေးရပေါင်းဆက်မယ်ဆိုပြီးကျမတို့တိုက်ပွဲတွေပေါ်ပါတယ်ကျမတို့အရှိမြောက်စစ်တေသကမိုင်းရန်တိုက်ပွဲပေါ်တယ်မြောက်ပိုင်းပြည်သူနမ်ခမ်ခရိုင်ကနမ်ခမ်တိုက်ပွဲပေါ်ပါတယ်အဲ့တော့ကျမတို့ကတော့မိုင်းရန်တိုက်ပွဲအတွက်ဆက်ကြတာပေါ့လေမိုင်းရန်တိုက်ပွဲမှာကျမတို့ခြေတန်းဆေးဖွင့်တဲ့ကျမတို့ပါသွားတာဖြစ်တာ哦အဲ့တော့မိုင်းရန်မှာတိုက်ပွဲတွေတိုက်ကြရင်းနဲ့အဲ့ဒီစက်တင်ဘာလ16ရက်နေ့ပို့မှာအာနာသိမ့်တဲ့အခါမှာကျမတို့မိုင်းရန်မှာပဲရှိပါတယ်အဲ့ဒီကျမတို့မိုင်းရန်တိုက်နေပြီးတော့ပြန်ရောက်လာတဲ့အချိန်မှာပဲမကြာမတင်မှာပဲသူတို့စစ်အာနာသိမ့်လိုက်တဲ့အခါမှာမြို့ပေါ်မှာဆုတ်ရှားမှုတွေမှာပါတယ်ကျောင်းသားတော်တော်များများကျမတို့တော်ရည်တွေကိုဆင်းလာခဲ့ကြပါတယ်သူတို့ပြန်ရှမ်းပြည်ဘက်ကကလေးရှမ်းပြည်ဘက်ကအကြောင်းသားတွေကျမတို့ပဲရောက်လာအဲ့တော့ကျမတို့ကလည်းဟိုကျမတို့ခရိုင်အစင်းစင်းမြို့နယ်အစင်းစင်းကနေကျမတို့ကတော့ကြိုဆိုးလာတာပေါ့အဲ့တော့ကျမတို့ခရိုင်ရုံးနေမှာကျမတို့1985ခုနှစ်တတိယအကြိမ်ကွန်ဂရက်မှာတင်တဲ့ကြွေးကြော်တာဖြစ်ရှိတယ်အဲ့ဒီဟာတွေကိုထိတ်ထတာဟိုမှာအပြင်ပါတီဇွန်ဒီမိုကရေစီရရှိရေးတို့စစ်အာဏာရှင်တွေကြာဆုံးနေသူတို့ကအံ့ဩတယ်ဟာကျွန်တော်တို့မြို့ပေါ်မှာပေါ်လာတဲ့ကြွေးကြော်သံတွေဘယ်နဲ့တိုးတဲ့အစိုးရဟရောက်နေလဲလို့ပြောအဲ့ဒါကြောင့်ကျမတို့ကရှင်းပြရတယ်ကျမတို့85ခုဖြစ်တယ်အဲ့ဒီဖြစ်တယ်တင်ထားတာပါလို့ဒါပေမဲ့ကျမတို့သိကြကြဒီရဲပေါ်ကနေလိုက်ရအောင်89ခုဖြစ်တယ်ကျန်အပီးမှာဧပြီလ20ရက်နေ့ကျမတို့ပါတီတက်ပြီးပြည့်ဖြစ်သွားတဲ့အတွက်ကျမတို့ကိုယ်တိုင်လည်းတခြားတိုင်းပြည်ကိုဖြတ်ပြေးလာခဲ့ရတဲ့အခါကျတော့သူတို့တွေလည်းနေဆက်မှာရှိမျိုးစုအဖွဲ့အစည်းပြည်ပြည်မှာကြံခဲ့ရပါတယ်
။ဟုတ်ကဲ့ဒေါ်စောမြရာသလင်းခမရအခုကျွန်တော်တို့အချင်းရောင်းနဲ့စားတော့အနှစ်ချုပ်ကလေးပေါ့နော်အဲ့တော့ဒီ၈လေးလုံးအရေးခင်းမှာမြန်မာပြည်သူတွေဘာကြောင့်ဒီမိုကရေစီနဲ့ဝေးခဲ့ကြတာလဲခမရ
။ဟုတ်ကဲ့ဟုတ်ကဲ့ဒီလိုဒီမိုကရေစီတိုက်ပွဲမှာနော်သူများတွေရဲ့မြို့နယ်တွေမှာတိုင်းသက်တည်နေတယ်မှာဖြစ်ခဲ့တယ်လို့ပဲရခိုင်ပြည်တွင်းမှာလည်းဒီလိုပဲအလွာပေါင်းစုံတွေပါဝင်ခဲ့ပါရဲ့နဲ့ကျမတို့တွေဟာသမတ30ကိုချုပ်ခဲ့နိုင်ပါရဲ့ကဲနဲ့ကျမတို့တွေကဘာဖြစ်လို့ဆုံးချုံရသလဲသတ္တရားချင်းစဉ်းစားစရာတွေကိုအများကြီးကျမတို့လည်းအဲ့ဒီအရှင်လေးကလည်းစဉ်းစားခဲ့တယ်နောက်ပိုင်းမှာလည်းစဉ်းစားခဲ့တာရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ရခိုင်ပြည်မှာဆိုရဲတွေအကုန်လုံးပါလာခဲ့တယ်ပြည်သူစစ်တွေအကုန်လုံးကျမတို့နဲ့အတူပူးပေါင်းပါဝင်ခဲ့တယ်ကျမတို့ပါကြောင့်ဒီအတွေ့အကြုံတွေကနေပြီးတော့ကျမတို့ဒီမိုကရေစီဆုံးချုံရလဲဆိုလို့ရှိရင်ကျမကိုယ်တိုင်လည်းကျမစဉ်းစားပါတယ်ကောင်းလို့ဆိုလို့ချင်းဒီမှာဒီလိုအင်တိုင်းအားလိုက်ပါဝင်လာတဲ့ပြည်သူလူထုတရလုံးကိုခေါင်းဆောင်နိုင်ဖို့ရအတွက်ကျမတို့မှအထင်ကြီးမရှိနိုင်ဘူး။ကျမကိုနိုင်မှာကအထင်ကြီးမဖြစ်နိုင်ဘူး။အဲ့ဒါကြောင့်မို့လို့ကျမတို့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့တော်လိုင်းရဲ့အသီးသီးစီကိုကျမအနေနဲ့ဆိုလို့ချင်းလူခေါ်ခိုင်းတာတည်းရှိပါတယ်။ကျမတို့ဝင်ထင်းပေးပါသတိအားဖြင့်ဒါပေမဲ့ဒီဘက်ကလည်းဟိုဘက်ကအထင်ကြီးကိုမရောက်လာနိုင်တဲ့အနေအထားတွေလည်းရှိပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းလုံးအနေနဲ့စဉ်းစားရမယ်ဆိုလို့ရှိရင်လည်းကျမတို့မှာအစဉ်အသင့်ဖြစ်တဲ့ခေါင်းဆောင်မှုနဲ့နိုင်ငံရေးကိုစနစ်တကျလေ့လာအသုံးသပြီးတော့မှအစဉ်အသင့်ပြင်ဆင်ထားမှုမရှိဘဲနဲ့ကျမတို့တွေကဆန္ဒအရကျမတို့ရဲ့လူချင်းတဲ့ဌာနကိုပဲဦးစားပေးပြီးတော့ကျမတို့လုပ်ခဲ့တာတည်းဟာအမှန်တမ်းမှကျမတို့ဘက်မှာအားနည်းချက်တွေဖြစ်ခဲ့တယ်။အဲ့ဒီအချိန်ကဆိုလို့ရှိရင်နော်ဟိုဒေါအောင်ဆန်းစုကြည်နဲ့ကုလူရဲ့ဆွေးနွေးတိုင်ပွဲတဲ့အနေထားမှာလည်းနိုင်ငံရေးအရာဆိုလို့ရှိရင်ကျမပြောတဲ့အမြင်ကိုပြောရရင်ကွာဟာရှိရှိတယ်လို့ကျမအနေနဲ့သုံးသပ်ပါတယ်။ကျမတို့ရေဒီယိုနားထောင်လို့ရှိရင်ကျမတို့အဲမှာအားရကျင်တဲ့ဆရာမရှိလာခဲ့ဘူး။အဲ့လိုအနေထားတွေကိုကျမတို့ကြုံခဲ့ကြရတယ်လို့ပဲရခိုင်ပြည်နယ်အတွင်းမှာဆိုလို့ရှိရင်လည်းတချို့လူတွေကဆိုရှင်မေးပွန်းထောင်ဖို့တဲ့ဟာကိုအဓိကအစားပြီးစဉ်းစားလာကြတယ်။ကျမတို့တကယ်လို့များအစိုးရကနှိမ်နင်းလာပြီးစစ်တပ်ကနှိမ်နင်းလာပြီးဆိုတော့ဘာလုပ်မလဲဆိုတော့ဘလို့ခုခံမလဲဆိုတာပြင်ဆင်မှုဟာကျမတို့ရခိုင်ပြည်အတွင်းမှာလည်းအင်တာမနဲတာကိုကျမအနေနဲ့ကိုတွေ့ကြည့်ရပါတယ်ပြီးလို့ရှိရင်မြို့နယ်အသီးသီးကိုစီယုံလေးဆင်းလိုက်တဲ့အချိန်မှာလူတွေဟာဆိုလို့ရှိရင်ကျမတို့သပိတ်တပ်ဖွဲ့တွေလာတဲ့အချိန်မှာအတဲတရရှိတယ်မဲ့လို့ကျမတို့ရဲ့နောက်ွယ်မှာဆိုလို့ရှိရင်အာရုံသားတာတွေအင်မတန်မှရှိပါတယ်ဒါဆိုလို့ရှိရင်ဒီသူလူထုတရလုံးဟာတောက်ရုံးမီလို့ပါလာခဲ့ပေမဲ့လို့လေအဲ့အချိန်ကနိုင်ငံရေးအတွက်တကယ်လို့အသာကြကြပြင်ဆင်ထားမှုဆိုတာလူကြီးတွေဒီမှာလည်းမရှိနိုင်ဘူးအဲ့ဒါကြောင့်မို့လို့ ဒီလိုရှိရင်စစ်တပ်ကပြစ်ခတ်လာတဲ့အချိန်မှာဆိုလို့ရှင်ကျမတို့လူစုတွေဟာဆိုလို့ရှင်ကျမတို့လက်ကင်းကွာလာတဲ့အနေအထားတွေကိုကျမတို့တွေ့ခဲ့ရတယ်ပြီးလို့ရှိရင်စစ်တပ်ကပြစ်ခတ်လာတဲ့အချိန်မှာဆိုလို့ရှင်ကျမတို့လူစုတွေဟာဆိုလို့အများကြောက်လန့်သွားပြီးတော့မှကျမတို့တပိတ်အုပ်စုတွေနဲ့ကျင်းကွာသွားတဲ့အနေအထားတွေကိုကျမဆိုလို့ရှင်မြေပေါ်ထင်ထင်တွေ့မြင်ခဲ့ရတယ်အဲ့ဒါဟာ
โอเคเจ้าอุ้งยูบุรีอันนี้เราจะมาจับยาสิเอ๊ะเดี๋ยวมาสลากาตีช้างกูที่มีเส้นเส้นเนี่ยลุกทาร์แล้วเดี๋ยวตัวหลังเส้นจงเอรีพ่อที่เดียร์ตีช้างลุงเอรีพ่อที่เดียร์ตัวที่ชิลูรูมีมิวส์ตรงเนี่ยเช็ดสีทาร์แล้วบ่เดี๋ยวเนาะชุดเพื่อนลุกทาร์แล้วอันนี้จ้าเรียนนี่มาที่รู้ยี่ห้อที่พ่อบอกแล้วนะชิจูบุรีกองเนี่ยจันนรุกงยูบุรีกองเนี่ยจันนรุกเมียนซงเจ้ากูผิวชาเนี่ยเกิดอะไรความเมตตาที่ดูเรื่องท้องเจ้าเ ့ဖြည့်စည်းချတယ်ဖြည့်စည်းမှုကြီးကတော်တော်ကိုအခြေကြောင်နဲ့စနစ်ကျလုပ်ထားတာမဟုတ်လို့ကျွန်တော်တို့မှာနားမျက်စိဖိတ်ခံထားပြီးတယောက်နဲ့တယောက်ဆက်သွယ်မှုတွေရောချိတ်ဆက်မှုတွေရောအချင်းချင်းနားလည်မှုတွေမရှိပြိုပြောင်းလုပ်ထားတယ်အကျိုးဆက်ပဲဗျခုနကအမပြောတယ်ခေါင်းဆောင်မှုဥဆောင်မှုလိုအပ်တယ်ဆိုတော့လည်းပုံမှန်ပါလေကျွန်တော်အမပြောတော့နားလည်သဘောပေါက်ပါတယ်ဒီလိုအခြေကျခက်ခဲမှမှလုပ်ထားတဲ့ဟာကိုကျွန်တော်ဖြိုနေတာအလုံးဂုံယူဖို့ကောင်းတယ်အောင်မြင်တယ်နောက်တစ်စက်မှချမ်းနေတော့ဝင်းနေဖို့ကောင်းတယ
်ဟုတ်ကဲ့ကိုမင်းနိုင်ရေပြောပါအောင်ဗျာကိုမင်းနိုင်ရေအမြင်ရော88အရေးခင်မှာပြည်သူတွေဘာကြောင့်ဒီမိုကရေစီနဲ့ဝေးခဲ့ကြတာလဲခင်ဗျာ
ဟုတ်ကဲ့မှာကျွန်တော်အမြင်နဲ့ဆုံးဟာဟိုဒေါ်စောမရရာဇာဘောနောကိုညီပူလေးမှာပြောတာဟောပေါ့နော်အဲ့ဒီပုံမှာတော့ဒါရောကျွန်တော်သဘောတူပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ဒီရှစ်လေးလုံးရေတော်ဘုံကြီးကဒီတည်းမှာကျွန်တော်တို့ကျောင်းသားလူငယ်တွေရလဲမှာတဲ့ကြွနဲ့မှာလှုပ်ရှားနိုင်နေတာရှိတယ်နောက်တစ်ဆက်ထက်မှာပဲကျွန်တော်တို့ဒီလူလူတရက်လုံးပေါ့ဝန်ထမ်းတွေပါဝင်အားလုံးမှာရဲတွေအားစနောက်တက်ပါလာတဲ့စင်ကြီးရောက်လာတယ်အဲ့ဒါကဘာပြောင်းလဲဖြစ်ရင်ကျွန်တော်တို့ဗမာပြည်မှာရှိနေတဲ့ကျောင်းသားလူငယ်တွေရောလူထုတရားလုံးကရောတကယ်ကိုတောင်းဝန်ကြည့်ရဲဟောတောင်းဝန်ယူနိုင်နေဆိုတော့ကျွန်တော်ကြားဆိုလာတယ်ဒါပေမဲ့တစ်ခုရှိတယ်ကျွန်တော်အားနေချက်ကဘာလဲဆိုရင်အဲ့ကံလာမှာကျွန်တော်ဆောင်းအောင်မြင်တာကတော့ဒီဥဆောင်မှုပြဿနာခင်ဗျာကောင်းဆောင်မှုပြဿနာပေါ့နော်ဓာကြီးကိုဘလို့ဆုံးသက်ခုဟောဒီလူထုတိုက်ပွဲကြီးတော့အရှင်ကြီးကြီးနဲ့မှာပုံလာတဲ့လူထုတိုက်ပွဲကြီးတရားလုံးကိုကျွန်တော်တို့ဒီဥဆောင်မှုနဲ့ဘယ်လိုပေါင်းစပ်နေဆိုရယ်ပြဿနာအဲ့ပြဿနာလို့ကျွန်တော်မြင်ပါတယ်ဥဆောင်မှုဘာနဲ့လဲပြဿနာလို့ကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့အဲ့တော့ဦးညွန့်ရရဲ့အမြင်ရော88အရေးခင်ရဘာကြောင့်ကြားဆုံးတာလဲခင်ဗျာ
ပြောရမယ်ဆိုရင်ဗျာကျွန်တော်တို့ရဲဘော်တွေကတော်တော်ကြီးကြီးကြီးနဲ့ဖေးဆက်ခံရတဲ့လူတွေဖေးဆက်ခံနေရတဲ့ဖြစ်တဲ့လူတွေအများကြီးပါပဲအဲ့ဒီအပေါ်မှာကျွန်တော်ကြည့်ပြီးတော့ပြောမယ်ဆိုရင်တာရကသင်္ကန်းစာရတာကကျွန်တော်ရဲဘော်တွေမိတ်ဆွေတွေတပီလုံးကိုပြောကြင်တာကကျွန်တော်လူတွေကဘာလို့လဲဆိုတော့ပြဿနာတစ်ခုကိုလှုပ်တော့မယ်ဆိုရင်ဘယ်သူတွေကစမလဲဘယ်သူတွေပါလာမလဲအာလူတွေတော်တော်များများမှပါလာခြင်းနဲ့ဆိုတဲ့စိတ်ဓာတ်မျိုးမရှိကြဘဲနဲ့မိမိကိုယ်တိုင်ကဇွဲတတ်ပြီးအာမအပြည့်နဲ့ခြေတလန်းကစပြီးတော့ခြေလမ်းပေါင်းပေါင်းပေါင်းဖြစ်လာနိုင်တယ်ဆိုတဲ့အစဉ်လာအတိုင်းမိမိကိုယ်တိုင်ကပါဝင်စပြီးတင်ပြီးတော့လုပ်ဖို့လိုပါလိမ့်မယ်ဘာကြောင့်လဲဆိုတော့မိမိကိုယ်တိုင်ပါဝင်လာခြင်းလူတိုင်းလူတိုင်းပါဝင်လာခြင်းအားဖြင့်ခုနကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ပေးဆက်ခံနေရတဲ့ပေးဆက်ခံနေရတဲ့ပြည်သူတွေအတွက်တိုင်းပြည်အတွက်ကယ်တင်နိုင်မှာဖြစ်ပါတယ်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့ဒီမှာကအောင်မြင်မှုမရှိတာနဲ့ပတ်သက်လို့ပြောမယ်ဆိုရင်ခုနကပြောတဲ့အချက်လိုပဲကျွန်တော်တို့အချက်ခုနှစ်ချက်ရှိပါတယ်ကျွန်တော်တွေကစီးလုံးညီမှုမရှိတာစီကံသေးဝမှုမရှိတာအုတ်ချုပ်ရေးပဲမှာကျွမ်းကျင်ပြီးတော့အမျော်မြင်ရှိသူနေပါတာပြဿနာတွေမမျော်လင့်ပဲဖြစ်ပေါ်လာမယ်ဆိုလို့ရှိရင်ချိုးတင်ပြင်ဆင်မှုတွေမရှိတာတစ်ဖက်ကအင်အားကိုမမှန်းခနိုင်တာမိမိရဲ့အင်အားကိုလွန်စွာအထင်ကြီးတာနောက်တစ်ခုကအတွေ့အကြုံနေပါတာအဲ့ဒီအပေါ်တွေမှာကျွန်တော်တို့ဆုံးချုပ်မှုတွေဖြစ်နိုင်တယ်အဲ့ဒီနေရာတွေကိုသင်ခန်းစာယူပြီးတော့နောက်လာမယ့်ကျွန်တော်တို့လူလူလှုပ်ရှားမှုကြီးတွေမှာနောက်အာဏာရှင်နဲ့ဒီဆိုရတွေကိုချုပ်ချနိုင်လို့ကျွန်တော်တို့သတိထားပြင်ဆင်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့ငြိမ်းချမ်းတာယာတဲ့မြန်မာနိုင်ငံတော်ကြီးဖြစ်ပေါ်လာဖို့က ကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့နိုင်ငံရေးလှုပ်ရှားတဲ့အုပ်စုကြီးရှိတယ်နိုင်ငံရေးသမားတွေရှိတယ်တနေ့ကအင်အားစုတွေရှိတယ်အဲ့ဒီသုံးချက်ဟန်ချက်ညီကိုလိုပါတယ်ဒီနေ့ဒီချိန်မှာဟန်ချက်ညီနဲ့လှုပ်ရှားလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လိုချင်တဲ့ဘဏ္ဍာရမဝေးတော့ဘူးလို့ကျွန်တော်ပြောချင်ပါတယ်နိုင်ငံရေးသမားတွေအပိုင်းကလည်းနိုင်ငံရေးသမားတွေလှုပ်တယ်လို့
တဲ့ကျွတ်လောက်ရှားသူတွေပိုင်းလည်းနိုင်ငံရေးသမားတွေလှုပ်တယ်လို့တဲ့ကျွတ်လောက်ရှားပြီးတော့တဲ့နိုင်ငံရေးအားစုတွေရလည်းဟန်ချက်ညီနဲ့ပူးပေါင်းပါဝင်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့ပန်းနဲ့ရောက်မယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာကျေးဇူးပါတယ်ဒေါက်တာလာကျော်ဆိုခင်ဗျာရှေ့ဆက်ရှိအရေးခင်းဘာကြောင့်ကြာဆုံးတယ်လို့သုံးသပ်မလဲခင်ဗျာ
ကျမတို့ရှေ
မဒီထဲမှာတစ်ခုထက်ထည့်ဆွေးနွေးကြလားတော့စစ်တပ်ကပါလာတာမှန်ပါတယ်ဒါပေမဲ့အဓိကအခိုင်အမာလူတွေပါမလာပါဘူးစစ်တပ်ကကျမတို့ဘက်ပါလာအောင်စီယုံရမှာဆွေးနွေးရမှာဒါပေမဲ့ကျမတို့သိရမှာကကျမတို့ရင်ဆိုင်နေရတဲ့စစ်တပ်ဟာအမိတ်ပေးလိုက်ကိုယ့်ပြည်သူအချင်းချင်းကိုတော့ပြည်ရင်းစစ်ထဲမှာသူကပြည်သူတွေရဲ့သွေးကိုခြိဆေးလာကြတဲ့လူတွေအကုန်လုံးပြည်သူတွေရဲ့သွေးလူမျိုးစုတွေသွေးကိုကျေးလက်တော်ရွာကလူတွေသွေးလမ်းမပေါ်တွေကလူတွေရဲ့သွေးတွေအများကြီးနဲ့သူတို့လက်တွေမှာပေးကြံထားတဲ့လူတွေဖြစ်တယ်။အဲ့တော့အဲ့ဒီလူတွေကလက်မညွန့်သားတွေလို့ဖြစ်နေတာ။အဲ့တော့အဲ့ဒီတက်ကြီးကိုပြုပြင်ပြောင်းလဲဖို့လိုပါတယ်။အဲ့ဒီတက်ကြီးကစစ်တပ်ကအမိန်ပေးရင်ဘာမဆိုပြစ်တက်ရဲတဲ့ဟုတ်လားနောက်ဆုံးခမစစ်စစ်ကြီးဖုံးကြီးတွေတောင်ပြစ်တက်ရဲတဲ့ဘဝရောက်နေတာ။အဲ့တော့အဲ့လိုဒီစစ်အာဏာရှင်စနစ်ရဲ့လက်မညွန့်တက်သားတွေရှိနေသည်ဖြင့်ကျမတို့တိုက်ပွဲတွေဟာခက်ခဲအောင်ပဲဒီလိုပဲအရင်နေ့အများကြီးပေးရအောင်ပဲဆိုတာပေးကြတယ်ဒါပေမဲ့ရှစ်လေးလုံးကပေးလိုက်တဲ့အောင်မြင်မှုတစ်ခုဟာဘုံမဟုတ်ကျမတို့ရရှိချက်အကျိုးကျေးဇူးကြီးတစ်ခုဟာပါလဲဆိုတော့ရှစ်လေးလုံးမတိုင်ရင်ကကျမတို့ဆင်နွှဲခဲ့ကြတဲ့တိုက်ပွဲတွေကြီးတော်လှန်ရေးတွေကြီးဘာသာရေးရကွဲပြားမှုအမျိုးသားရေးရကွဲပြားမှုဝါဒရေးရရကွဲပြားမှုအမျိုးမျိုးရှိခဲ့ကြတယ်တို့တော့ရှစ်လေးလုံးပြီးတာနဲ့တို့ရှစ်လေးလုံးကစရှစ်လေးလုံးနောက်ပိုင်းမှာဖြစ်လာတဲ့ပွဲတိုင်းဟာရန်သူဦးတည်ချက်တစ်ခုပဲရှိတယ်စစ်အာဏာရှင်စနစ်အဲ့ဒီစနစ်ကိုအားလုံးပေါင်းပြီးတိုက်ကြမှာဖြစ်မယ်ဆိုတဲ့အသည့်ကိုရှစ်လေးလုံးအရေးတော်ပုံကြီးကပေးလိုက်တာဖြစ်တယ်ဒါဟာကျမတို့ပြည်သူများရဲ့လူမျိုးရေးတိုက်ပွဲအတွက်အင်မတန်ကောင်းတဲ့အပြီးအပွင့်တစ်ခုပဲဒါကြောင့်မို့ကျမကရှစ်လေးလုံးကိုကြာဆုံးတယ်လို့မမြင်ဘူးတော်လှန်ရေးတရဆိုတာဘယ်တော့မှလည်းတပွဲကောင်းတချီကောင်းနဲ့နိုင်လာမရှိဘူး။ဒါပေမဲ့ပေးစားရတာတွေရှစ်လေးလုံးကိစ္စကတော့ရင်နာစရာကောင်းတာပေါ့နော်။အခုထိလည်းဟိုတချို့ပေးဆပ်နေရတာတွေရှိတာ။သို့တော်လည်းဒီကပေးလိုက်တဲ့သင်ခန်းစာကအခုနပြောသလိုပဲကျမတို့ချင်းချင်းကြားမှာဝါရရေးရအရာအမျိုးသားရေးအရာလူမျိုးရေးရဘာသာရေးရဘာမှကွဲပြားမှုမရှိတော့ဘူး။နှစ်ဖက်ပဲ။တစ်ဖက်ကစစ်အာဏာရှင်စနစ်တစ်ဖက်ကပြည်သူ။ဒါပဲကျမတို့အားလုံးညီညွတ်ညွတ်နဲ့စူပေါင်းပြီးတော့ဒီစစ်အာဏာရှင်စနစ်ကိုရင်ဆိုင်ကြဖို့ပဲရှိတ
ယ်။ဟုတ်ကဲ့ကျေးဇူးပဲခင်ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အလုံးအချင်းချုပ်ပြီးတယောက်ကို5မိနစ်လောက်ပေါ့ခင်ဗျာအများဆုံးမိမိပြောလို့ရမယ့်အကြောင်းလွတ်လပ်စွာပြောစေချင်ပါတယ်။ဒေါ်စောမရရာဇာလင်းပြောပါလားခင်ဗျာ
။ဟုတ်ကဲ့ကဲ့ကျမတို့ရှစ်လေးလုံးအရေးတော်ပုံကပြီးသွားတယ်လို့မပြောနိုင်သေးဘူးပေါ့နော်။ကျမတို့လူတွေကရှစ်လေးလုံးအရေးစုံကတခန့်ရက်နေတယ်လို့ပဲကျမတို့နည်းနည်းဆက်ပြီးတော့ပြောရမှာဖြစ်ပါလေ။အခုလည်းပဲဒီရှစ်လေးလုံးကပေးလိုက်တဲ့အမွေအနှစ်တွေကျမတို့ရဲ့အစ်တရားတွေနဲ့ကျမတို့ပြည်သူလူထုတရားလုံးကိုကျမတို့စစ်အနာရှင်စနစ်ကိုတိုက်ထုတ်ဖို့ရအတွက်ကြိုးစားတဲ့နေရာမှာပြည်သူလူထုတရားလုံးပါဝင်ဖို့လိုတယ်ပြည်သူလူထုတွေရဲ့အင်အားဟာဆိုလို့ရှိရင်အမတန်မှအရေးကြီးတယ်ဆိုတာကိုကျမတို့တွေကအငြင်းရမ်းလို့လည်းပဲအခုလည်းပြောနေကြတယ်နောက်လည်းပြောလာရမှာပဲဖြစ်ပါတယ်ဒါပေမဲ့လို့အခုနောက်ကပဲကျမသဘောတူပါတယ်ဒေါက်တာလက်ရှင်ကပြောသွားတယ်လို့ပဲဒီလူတွေဟာအင်မတန်မှလည်းရင်းဆဲရဲလုံရဲတဲ့လူတွေဖြစ်တာမို့လို့ကျမတို့တွေဟာတိုက်ပွဲအစဉ်တစားကိုအောင်မြင်ဖို့ရဆိုလို့ရှိရင်လက်လက်တိုင်အုပ်စုတွေလက်လက်မတိုင်တဲ့အုပ်စုတွေနော်နိုင်ငံရေးအုပ်စုတွေအကုန်လုံးကအနေပြီးတော့ဆန့်ရှင်းညီညီနဲ့ကျမတို့ဟာအင်မတန်မှလုပ်ဖို့အရေးကြီးတယ်ဆိုတာကိုကျမအနေနဲ့ပြောချင်ပါတယ်အဲ့ဒါကြောင့်မို့လို့အလုံးကြီးအကြံလေးပေါ့ဒီနည်းနဲ့မှကောင်းတယ်ဒီနည်းနဲ့မှမကောင်းဘူးဆိုတာမျိုးတော့ကျမအနေနဲ့မပြောချင်ဘူးညီပေါင်းစုံနဲ့ကျမတို့အနေနဲ့ကဒီစစ်အာဏာရှင်တွေကိုပြုတ်ကျဖို့ရတဲ့ကျမတို့တိုက်ပွဲဝင်ဖို့လိုပါတယ်ဒီလိုဖြင့်စစ်တပ်မှရှိနေတဲ့လူတွေဟာဆိုလို့ချင်းတိုင်းရင်းသားပြည်သူလူထုတရားလုံးကမွေးထားတဲ့တပ်သမီးတွေဖြစ်တယ်ဒီလူတွေကိုကျမတို့ရဲ့ရင်သွင်းချက်ကိုရောက်လာအောင်စီရင်ဖို့ဟာတော့ကျမတို့မှအင်မတန်မှကြီးမားတဲ့တာဝန်တရားဖြစ်တယ်ဆိုတာကိုကျမအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ ဘုန်းကြီးမူလေးရေဒီကောင်းကျောင်းနေနဲ့ဘာမှပြောမလဲခင်ဗျာ
ကျွန်တော်ခဏစဉ်းနေဝနာထော်တာတိတ်တဘောကြတော့ပဲစဉ်းနေတဲ့ပုံကူတွေကဖြတ်တမ်းမှုအတွေ့အကြုံကောင်းနေနဲ့ပြောတာသူရဲ့စဉ်းနေမှုကဆော့ရကတဲ့ဆံရှိအောင်သူတင်မမလာကြတော့ပြောတာတဘောတူတယ်ဟုတ်ပါတယ်ကျွန်တော်တို့ရှန်သူတခုပဲရှိတော့ပါဒီရှင်းလေးတော့ကြာဆုံးတော့မဟုတ်ဘူးကျွန်တော်တို့ဒီကနေ့အတွေ့အကြုံတွေသင်္ကန်းစာတွေအများကြီးရလိုက်တယ်အဲရှေ့လျှောက်ကျွန်တော်တို့အတွေ့အကြုံသင်္ကန်းစာတွေကနေတော့အောင်ဘွဲရအောင်တွားဖို့ပါပဲကျန်တဲ့အဝေးကပုံကူတွေပြောတာလဲနားထောင်လဲစသိန်းတော်ထားပါတယ်ကျွန်တော်ဒီနေ့အောင်ဘွဲရအောင်မှာသိကြပေါ့ပ
ါကိုမင်းနိုင်ရေနောက်ဆုံးအနေနဲ့ဗမာပြောမယ်ခင်ဗျာ
ဆောင်းအောင်မှာဒေါက်တာလှကျော်သောပြောတဲ့အချက်ကိုကျွန်တော်အနေနဲ့တော့ထောက်ခံပါတယ်ရှင်းလေးလုံးမှာကျွန်တော်တို့ကချုံသွားတာမဟုတ်ဘူးညာဒါကဟိုခီးတဝက်ကိုကနန်းနိုင်တဲ့အဆင့်လို့ပဲကျွန်တော်မြင်ပါတယ်ဒါကဘာကြောက်လဲဆိုရင်အဓိကလူအင်အားမှာနောက်တစ်ချက်ကမှကျွန်တော်ပေါင်းဆက်ဖို့လိုတာမှာလူတို့တည့်ရမှာမဟုတ်ဘူးပဲအဲနေဒီတစ်ဖက်ပေါ့ဒီစေဟုစုပေါ့နော်စေဟုစုဆိုတဲ့နေရာမှာလဲကျွန်တော်ထင်ပါတယ်ဒီစစ်ချက်ထင်ပါလေတကယ်မှလူတို့အတွက်ကိုစိတ်သက်ရှိတဲ့တမလို့ဒါကောင်းနေရှိနိုင်ပါလေသူတို့လည်းကျွန်တော်တို့မိမိရနဲ့မှာလူသူဘက်ကိုရက်အောင်လို့ကျွန်တော်တို့မှာစီယုံမှုကျွန်တော်တို့လိုရပါတယ်ဒီအချက်ကလည်းအမှန်ရေးကြည့်ရအချက်တည်းရလို့မြင်တယ်လူသူတည်းရလို့ဥဆောင်မှုကောင်းကောင်းနဲ့ကျွန်တော်စီယုံနိုင်မှုလိုပါတယ်ဒါကလည်းရှင်းပြလို့ရှိရင်အခုဒီနေ့ကာလမှာရှစ်လေးလုံးရဲ့ရန်တဲ့အမိနဲ့ဆိုရင်အမှကျွန်တော်တို့မျက်မြင်ကိုတွေ့ဖို့မှာကျွန်တော်တွေ့တာလို့ပြောလို့ရတယ်အဲ့ဒါဘာလဲဆိုရင်မှာလူသူကောင်းဆောင်တောင်းဆန်းစုကြည်ရှိရယ်ကျွန်တော်တို့ဒီ88တုံးอ่ะဆိုလို့ရှိရင်မှကျွန်တော်တို့ចောင်းသားကောင်းဆောင်នេះအနည်းနဲ့ဆိုလို့ရှိရင်မှကိုမင်းကိုနိုင်တို့ကိုကိုကြီးတို့ကိုမင်းစီရတို့ကိုထေးကျွယ်တို့ဒီလိုကောင်းဆောင်မျိုးတွေอ่ะရှင်းပြအောင်ကျွန်တော်တို့မိမိရနဲ့မှဆုပ်ပဲဖြစ်နေပြီသူတို့မှထောင်ထဲမှာရှိနေတယ်ဆိုမှလည်းမှသူတို့ဥဆောင်မှုอ่ะဆက်ပြီးရှိနေတယ်လို့မှကျွန်တော်ခံယူပါတယ်အဲ့တော့အဲ့ဒီဥဆောင်မှုရေလူတို့ရဲ့အားရေသုံးအောင်ပြောရဲကျွန်တော်အတိုင်းချက်ဖြည့်ချက်ရှိရမှဆက်မလို့သားရေပေါင်းဆက်မှုနဲ့ဆိုရင်တော့ကျွန်တော်ရှစ်လေးလုံးရဲ့အဆုံးသက်ကတော့ရောက်ဖို့ရောက်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့။ဦးညွန့်လာရေနောက်ဆုံးပါမပြောမလားခင်ဗျာ
။ခုဒီနေ့နောက်ဆုံးပေါ်လေလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်စဉ်တွေနဲ့နိုင်ငံရေးအပြောင်းလဲတွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးဟာဒီရင်ပြပပေါ့နော်။တိုင်းရင်းသားအဖွဲ့အစည်းအားလုံးဟာစီစီလုံးလုံးညီညီညွတ်ညွတ်နဲ့ကျွန်တော်တို့မှဒီနေ့ရှိနေတဲ့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဝန်းရံပြီးတော့ပြည်သူတရားလုံးကနေပူးပေါင်းပါဝင်ဆောင်ရွက်မယ်။အားပေးမယ်ဆိုလို့ရှိရင်ကျွန်တော်လိုချင်တဲ့ပန်းနိုင်ရာတောင်းမယ်လို့ကျွန်တော်ပြောလိုပါတယ
်ဒေါက်တာလှကျော်သောခင်ဗျာနောက်ဆုံးပါများပြောလိုပါသေးလဲခင်ဗျာ
ကျမတို့တိုင်းပြည်ရဲ့ဒုက္ခအဖုံဖုံးဟာဒီဆက်အာဏာရှင်စနစ်မှာပဲမြဖြားခံတာဖြစ်လို့ဒီဆက်အာဏာရှင်စနစ်ဆက်လက်ပြီးတော့တက်ဆိုးရှည်မဲ့ဥမာအပြင်2008ဖွဲ့စည်းအုပ်ချုပ်ပုံလိုတာမျိုးဒါမျိုးလက်မခံနိုင်ပါဘူးဒီဟာမျိုးတွေပြက်အောင်ကိုကျမတို့ဝိုင်းစူးစမ်းကြရမယ်အခုလဲစစ်ဘိုလ်တစ်ဖြစ်လဲဦးသိန်းစိန်တို့အစိုးရကပြည်ရင်းစစ်မျိုးပြန်မွေးနေတယ်။ပြည်ရင်းစစ်ဖြစ်နေမှသာလျှင်စစ်တပ်ကဩဇာကြီးမယ်စစ်အာဏာရှင်စနစ်ဒီမြဲမယ်ဆိုတာသူတို့ကောင်းကောင်းသဘောပေါက်ကြတယ်။ထို့အပြင်ပဲကျမတို့တိုင်းသူပြည်သားတွေကလည်းဒီစစ်အာဏာရှင်စနစ်ကိုဘယ်ပုံစံနဲ့ပဲရှိနေတိုင်းပြည်ကြီးတည်ငြိမ်ဖို့ငြိမ်းချမ်းဖို့ဖွံ့ဖြိုးတိုးတက်ဖို့မဖြစ်နိုင်ဘူးဆိုတာရှင်းရှင်းလင်းလင်းနဲ့မြင်ရမယ်။ဒါကြောင့်မို့လို့ကျမတို့တွေဟာဒီပြည်ရင်းစစ်မျိုးပြန်မတော့လောက်ပထမအဆင့်နေနဲ့ဝိုင်းစူးစမ်းကြရလိမ့်မယ်လို့အခုလောလောဆယ်အချိန်မှာကျမဒီလိုမြင်ထားပါတယ်အဲ့ဒီကိစ္စကိုအားလုံးပဲဝိုင်းစူးစမ်းကြပါလို့ကျမပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာထိုင်းနိုင်ငံကပါဝင်ဆွေးနွေးခဲ့တယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကိုမင်းနိုင်ရေးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျမကျေးဇူးတင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကနေပါဝင်ဆွေးနွေးခဲ့တဲ့ရခိုင်မျိုးသမီးအစည်းအရုံးဥက္ကဋ္ဌဒေါ်စောမြရာဇာလင်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါလေကျေးဇူးတင်ပါတယ်ခင
်ဗျဟုတ်ကဲ့ကွယ်လွန်သူမျိုးချစ်စာဆိုလူလူဒေါ်မရဲ့သားမန္တလေးမြို့ကဆိုင်းဆရာဦးညီဘူးလေးရေ RFA ကကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကနေဒါနိုင်ငံရောက်ရှိနေတဲ့မြန်မာအရေးလှုပ်ရှားသူဦးညွန့်လခင်ဗျာကျေးဇူးအထူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝမ်းသာပါတယ်
ဟုတ်ကဲ့တရုတ်နိုင်ငံခွန်မင်းမြို့မှာရှိတဲ့ဗမာပြည်ကွန်မြူနတီပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာလှကျော်သောခင်ဗျာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးလည်းကျေးဇူးတင်ပါတယ
်ဒေါက်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ RFA သကဝိုင်းကိုဒီမှာတင်ကြားနာဝင်ပြပါ